လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအကျက်တဲဆုံးအခြေအနေကိုရောက်ရှိနေပြီးတော့ပြည်သူတွေအပေါ်မှာအကြမ်းဖက်နှိမ်နင်းမှုတွေဟာတိုင်းပြည်အတွက်အဖြေမဟုတ်သလိုစစ်ကောင်စီအတွက်ထွက်ပေါက်မဖြစ်နိုင်ဘူးလို့ NCA အဖြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲကတတိပေးပြောဆိုလိုက်ပါတယ်။ဒါကတော့တိုင်းရင်းသားလက်နက်ကိုင်ကြီးရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အစည်းအဝေးအပြီးမှာပြောဆိုလိုက်တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုသားညူဦးပြောပြပေးပါရှင်။
NCA ကတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုပအဝင်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့စေဘွဲ့ရဲ့ညီငယ်လုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အစည်းအဝေးကိုအွန်လိုင်းကနေပြီးနှစ်ရက်ကြာကျင်းပခဲ့တာပါဒီအစည်းအဝေးပြီးသဘာဝတရားရဲ့ငုံချုပ်မိကုံးမှာရန်ကုန်မြို့ကျွမ်းနယ်မှာဖြစ်ခဲ့တဲ့ညီငယ်စွာဆန္ဒပြမှုကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲတဲ့ပေါ်ကန့်ကွက်ဆုံးချတဲ့အကြောင်းနောက်နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ကိုပြစ်ဒဏ်ချမှတ်တာကိုလည်းလက်မခံတဲ့အကြောင်းနဲ့ဒီဆောင်ရွက်ချက်ဒီဟာနိုင်ငံရေးပြဿနာကိုအပြေရှာဖို့ပူပြီးတော့အဆန်းဝေးစီတဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ PPSC ရဲ့ပြောဆိုခွင့်ရှိသူခွန်မြထွန်းကလက်ရှိနေဝပြည်နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်သဘောထားကိုခုလိုပြောပါတယ
်။ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအခြေအနေကတော့အမှောင်မိုက်ဆုံးတော့အခြေအနေအခက်ကျဲဆုံးအပြတ်တဲဆုံးအခြေအနေကျွန်တော်ကြောက်သွားပြီလို့အဲ့ဒါကျွန်တော်တို့ရှုမြင်ပါတယ်။စစ်ကောင်စီအနေနဲ့ကဒီမျိုးစီတူလူစုကိုဆန်ဒီလိုတတ်မှတ်ပြီးတော့စစ်ချင်းတွေကအကြမ်းဖက်လုပ်ရတယ်ပို့ပြီးတော့မှဆောင်ရွက်လာတာဒီဟာကျွန်တော်တို့တိုင်းပြည်အတွက်အဖြစ်မဟုတ်ဘူးစစ်ကောင်စီပြောလို့ဖက်ပေါ်မဟုတ်ဆိုတာကိုကျွန်တော်သတိပေးပြောပြချင်ပ
ါ PPSC အဖွဲ့ဝင်တွေအနေနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးအမိရဖြစ်ရှင်းဖို့အတွက်နိုင်ငံတကာအတိုင်းအဝန်းနဲ့ရောပြည်တွင်းမှာရှိတဲ့အင်အားစုတွေနဲ့ပါဆက်သွယ်ပြီးတော့ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းခွန်မြထွန်းကပြောဆိုပါတယ်လက်ရှိအခြေအနေမှာ NCA စာချုပ်အရပြည်သူလူထုအသက်အိုးအိမ်ကိုကာကွယ်ရေးကိုလည်းဆက်လက်ပြီးတော့ဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းခုလိုသူကပြောပါတယ
်နိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ဖြစ်ရှင်းပြီးကျွန်တော်ကြိုးပမ်းဆောင်ရွက်တယ်လို့ပဲအဲဒီအနှစ်သာရဖြစ်တယ်ပြည်သူလူထုရဲ့အသက်အိုးအိမ်ကြီးစဉ်ကာကွယ်ဆောက်ရှောက်မှုဆိုတဲ့မျိုးကိုလည်းကျွန်တော်တို့ကခိုင်နိုင်မှာရည်တည်ရမှာဖြစ်ပါတယ်ခုပြည်သူလူထုရဲ့အသက်အိုးအိမ်ကြီးစဉ်ကပို့ပြီးတော့မှထိတဲ့တဲ့ထိတဲ့မြန်မာပြည်မြန်မာနဲ့အခြေအနေမျိုးမှာတော့ကျွန်တော်တို့ကအင်ဂျီရဲ့အနှစ်သာရဖြစ်တဲ့ပြည်သူအသက်အိုးအိမ်ကြီးစဉ်ကာကွယ်ဆောက်ရှောက်မှုဆိုတဲ့မျိုးကိုတော့ကျွန်တော်ပြည်သူရဲ့စီကဆက်လက်ပြီးရည်တည်သွားမှာဖြစ်ပါတယ်
နိုင်ငံရေးပြဿနာကိုတိစုံစနစ်အဖြစ်ရှာရေးကိုဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းအစည်းအဝေးသဘာဝပတိရဲ့ငုံချုပ်မိကုံးမှထပ်သွင်းပြောဆိုထားပါတယ်။ NCA အပြည့်အဖွဲ့တွေကဒီလိုမျိုးပြောဆိုနေခြင်းညီမပြည်အနှံ့မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်အဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီနဲ့ဒီ NUG ခေါ်အမျိုးသားညီညွတ်ရေးအစုအယအကြားမှာလည်းစနစ်အဖြစ်ရှာမယ်အလားအလာတွေမတွေ့ရသေးပါဘူးခင်ဗျ။